ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီနှစ်နိုင်ငံချစ်ကြည်တရာမှာဝင်ထွက်နေကြတဲ့တရုတ်နိုင်ငံသားတွေပါဝင်နိုင်ငံခြားသားတွေကိုကိုရိုနာဗိုင်းရပ်စ်ရှိမရှိဒီကနေ့ဇန်နဝါရီလ26ရက်နေ့ကစပြီးတော့စစ်ဆေးနေပါပြီ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်အတွင်းမှာရွှေကုတ်ကိုမြို့ကိုတည်ဆောက်နေပြီးအဲ့ဒီမှာနိုင်ငံခြားသားတရုတ်နိုင်ငံသားတွေအများပြားဝင်ထွက်နေတာကြောင့်လည်းအခုလိုအဓိကထားစစ်ဆေးနေတာလို့သိရပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါလိမ့်ရှင်။
တရုတ်ပြည်ကနေစတင်ကူးစက်လာတဲ့ဝူဟန်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတိုးလာနေတဲ့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်မပြတ်ပွားရေးလုပ်ငန်းတွေကိုအရေးပေါ်လှုပ်ဆောင်နေတာပါဒီကနေ့မနက်ပိုင်းကစတင်ပြီးမဲဆောက်မြို့ထက်ဆိုင်လူဝတ်ကထိုင်းမြန်မာချစ်ကြည်တံခါးအမှတ်၁မှာစစ်စစ်မှုနဲ့ကာကွယ်ရေးပညာပေးရေးလုပ်ငန်းတွေကိုကျမရေးဝန်ထမ်းတွေကလှုပ်ဆောင်ပေးနေပါတယ်ထိုင်းမြန်မာနယ်စပ်ကမြန်မာအလုံသမားရေးလှုပ်ဆောင်နေတဲ့မြန်မာပြည်ရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုပြောပြပါတယ်
ထိုင်းပြည်ကမဲဆောက်နဲ့မြန်မာပြည်အများဝတီကဒီကျမရေးဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့တရုတ်ပြည်ဝူဟန်မြို့မှာဖြစ်တဲ့ virus ပိုးတစ်မျိုးကြောင့်လူအသက်ဆုံးရှုံးမှုတွေဖြစ်ပေါ်လာတဲ့ပတ်သက်ပြီးတော့သွေးပူပါမှုတွေဖြစ်ပြီးတော့အဲဒီတရုတ်နိုင်ငံသားတွေကိုပြည်ပြလာတဲ့ပြည်ကဘာလက်ခီးသွားဧည့်သည်တွေစစ်ဆေးမှုတွေလုပ်နေအထူးသဖြင့်ထိုင်းမြန်မာနှစ်နိုင်ငံချစ်ကြည်တရားဖြစ်တဲ့အမှတ်၁ချစ်ကြည်တရားနဲ့မြောက်ဝီမြို့မှာရှိတဲ့ပြည်ပြည်မျိုးတွေစားသောက်ဆိုင်လုပ်ငန်းတွေကိုလိုက်လံစစ်ဆေးတာ
ထိုင်းမြန်မာနယ်စပ်မှာတော့ဝူဟန်ကိုရိုနာဗိုင်းရပ်စ်ရှိသူတွေမတွေ့ရသေးပေမဲ့ထိုင်းဆိုရအနေနဲ့ရောဂါမပြတ်ပွားလာအောင်နေဆက်ဒေသတွေမှာအထူးစစ်ဆေးရေးနေရာတွေထားရှိပြီးစစ်ဆေးနေကြောင်းမဲဆောက်မြို့ကိုဒီကနေ့ရောက်ရှိလာတဲ့ထိုင်းကျန်းမာရေးဒုဝန်ကြီးဒေါက်တာစတစ်ကအခုလိုပြောဆိုသွားပါတယ်ထိုင်းနိုင်ငံဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးပေါ်ဆမနေပဲရောဂါတိုက်ခိုက်ရေးလုပ်ငန်းတွေကိုအရေးပေါ်လှုပ်ဆောင်နေတာပါအထူးသဖြင့်ထိုင်းမြန်မာနယ်စပ်ကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသားတွေကိုကျန်းမာရေးစစ်ဆေးပေးတဲ့ဝန်ဆောင်မှုတွေလုပ်ပေးနေပါတယ်ဆိုပြီးမဲဆောက်မြို့ကိုရောက်ရှိလာတဲ့ကျန်းမာရေးဒုဝန်ကြီးကထုတ်ဖော်ပြောဆိုသွားပါတယ်အထူးသဖြင့်တရုတ်နှစ်တကူကာလမှာထိုင်းနယ်စပ်ကနေမြန်မာနိုင်ငံဘက်ကိုကူးသွားမဲ့တရုတ်နိုင်ငံသားတွေနဲ့ကဘာလက်ခီးသွားနေတာမကမြန်မာနိုင်ငံသားတွေကိုပါလဝကစစ်ဆေးဂိတ်မှာတက်ဆင်ထားတဲ့အပူချိန်တိုင်းကရိယာစကင်ဖက်စစ်ဆေးရေးဆက်တင်နဲ့စစ်ဆေးနေပါတယ်နှာခေါင်းနဲ့ပါးစပ်မှာအကာအကွယ်တွေသုံးဖို့လက်သန့်စင်တဲ့ဆေးတွေကိုသုံးကြဖို့နဲ့ဝူဟန်ကိုရိုနာဗိုင်းရပ်စ်ရောဂါပညာပေးစာတမ်းတွေကိုထိုင်းတပ်မတွေဝန်ထမ်းတွေကတရုတ်နဲ့ထိုင်းဘာသာနှစ်မျိုးနဲ့ဖြန့်ဝေနေကြပါတယ်ရှင်